ဆန်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်အတွင်မိုင်းရော်ကြေးရွာနာကကြောင်ခင်းမှာမြုပ်နှံထားတဲ့အလောင်းတွေကိုတွေ့ရှိရတဲ့အကြောင်းဒေသခံတွေပြောပါတယ်။တိုက်စုံသူတွေဟာမိုင်းရော်ရွာကကြောင်ခင်းလုတားတွေဖြစ်ပြီးပြစ်ခတ်တိုက်ခိုက်တံတွေကြားရပြီးတဲ့နောက်အင်ဂျင်မရောက်လာကြလို့၄ရက်ကြာပြီးတော့မှသွားရောက်ရှာဖွေရမှာအခုလိုတွေ့ခဲ့ရတာဖြစ်ပါတယ်။ဒီသတင်းပြည်စုံကိုပြည်ဦးမြန်မာပိုင ူ9ယောက်ရဲ့အလောင်းတွေကိုဗုဒ္ဓနေ့နေခင်ပိုင်းကတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီလိုတွေ့ရှိတဲ့အကြောင်းကိုမိုင်းကျော်ရွာသားတယောက်ကအခုလိုပြောပါတယ်။
မာယောမာယောကြောင်းချံတွေရွာဝင်ကြောင်းချံတော့မှတွေ့ရတောင်ပေါ်မှာနည်းကအာနှစ်နိုင်ခွဲ၃နိုင်လောက်ပါနေတယ်အမီကြီးကမှမြုပ်ထားတာပဲအဲ့မှာတိတ်ပြီးတော့မနဲ့တော့ရင်းတော်တွေတလောင်းလောင်းနေစီအဲ့မှာအပေါင်းကမရတယ်ဒီအဲ့ဒီမာယောရွာလည်းပဲဗျရက်ကအမန်တရက်ကနဲ့ဟိုမကြီးရက်ကကလေးကြီးရှင်းနေရပလောင်တော့ရောက်ဗျ
ရွာသား9ယောက်ပျောက်ဆုံးတဲ့ဖြစ်စဉ်ကိုတော့မိုင်းရော်ရွာကံကအခုလိုဆက်ပြောပါတယ
်။ဟာ25ရင်းနေတော့အဲ့တော့ဟာကြည့်တာခက်တာတစ်ချက်ဖြစ်သေးတယ်လေ။ကြောင်းချန်သားမှာပေါ့။အဲ့မှာဒီအဲ့ဟိုဟာအဲဒီလို9ယောက်ဖမ်းသွားတာ။အဲ့တည်းကတည်းမကြတော့29ရင်းနေဟာစစ်ကြောင်းတွေအကုန်လုံးဆက်သွားတော့မှဟာသူမိဘတွေရဲ့ရွာသားတွေလိုက်ချတာပေါ့ဗျာ။အဲ့မှာအဲ့ဒီကြောင်းတန်ပေါ်မှာအဲ့ဒီအပေါ်နိုင်ရတော့မတော်ပေါ်ကြည့်တော့မှအဲ9ရက်ဆုံးအဲ့ဒီကြောင်းမတည်ရဲ့
ကြောင်းချန်အနီးနားမှာတရက်ကြည်စံကုန်အတော်များများကိုလည်းတွေးရှိရကြောင်းသူကပြောပါတယ်တည်ဆုံးသူတွေရဲ့ဇာပနာကိုဒီကနေ့မိုင်းရော့ရွာမှာပြုလုပ်ပြီးဒီဇာပနာကိုတယောက်ခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကဖြစ်ပျက်တဲ့အခြေအနေကိုအခုလိုပြောပါတယ်
ဒီရခိုင်နယ်ကြောပြချက်ပေါ်လေမျက်မြင်ကိုတွေ့ပေါ်လေတို့အဲ့ဒီတွေ့မှုတွေဖြစ်တယ်ဆိုတော့25ရက်လမ်းမကြီးပေါ်မှာပေါ်လေမိုင်းရော်လာကျွတ်လမ်းမကြီးပေါ်မှာစားရရထားတယ်တကယ်ရထားပြီးတော့အဲ့ဒီပေါ်ကနေပေါ်လေအဲ့ဒီရတာ5ဦးကိုတော့ဟိုကြောင်းချံတဲ့ကနေဖမ်းသွားတာတို့ပြောပါတယ်ခင်ဗျအာဖမ်းသွားတာတော့ဒီဒါဒီအတပ်ပေါ်စစ်ကြောင်းပေါ်လေဖမ်းသွားပါတယ်အဲ့မှာတတ်တာဖြတ်တာတော့ကျွန်တော်တို့ကတော့ခုသိကြတော့ကျွန်တော်မသိရပေါ်လေဒါနဲ့ဖမ်းသွားပြီးတော့နောက်ပိုင်းဒီ20ဒီကန်မနေ့ရပါတော့29ရက်နေ့မှာအဲ့အလောင်းနဲ့ပြုတ်ထားတာတွေ့ရတာပေါ့လေ
ဒီတည်ဆုံမှုနဲ့ပတ်သက်ပြီးတည်ဆုံသူတွေရဲ့မိဘဆွေမျိုးသားချင်းတွေကရဲတပ်ဖွဲ့နဲ့တခြားတက်ဆိုင်ရာအာဏာပိုင်တွေကိုတိုင်ကြားတာမရှိကြောင်းနဲ့ဦးဆိုင်ဝမ်းလိုင်ခန်းအနေနဲ့လည်းဒီအဖြစ်မျိုးတွေထပ်မံမဖြစ်ပွားအောင်မိခင်ပါတီနဲ့ညှိနှိုင်းဆောင်ရွက်ဖို့ပြင်ဆင်နေကြောင်းဆက်ပြောပါတယ်ဒီခင်းဖြစ်ပေါ်ရတဲ့ပတ်သက်ပြီးလာရှိုးမြို့ပြည်သူရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့ပြည်내ရဲမှုကြီးဦးအောင်မြတ်မိုးကအခုလိုပြောပါတယ
်ရွှေရှာကိုတည်ပြလို့တော့မရဘူးပေါ့နော်အဲ့ဒီနေရာကိုတောင်ကျမ်းရေဧရိယာဖြစ်တော့သူတို့လည်းတွားဖို့ခက်တယ်အဲ့တော့တရားဝင်တိုင်ကျက်လာဖွင့်မလားဆိုကျွန်တော်တို့လည်းစောင့်တယ်အခုချိန်ကြီးကတော့တရားဝင်ကြီးဖြစ်စင်တဲ့ပတ်သက်ပြီးတော့ဒဲလာပေးတာကိုတိုင်ကျတော့မရှိသေးဘူးများအရှက်ဆေးတွေပဲကြားနေရတယ်
အခင်းဖြစ်ပွားတဲ့မန်းရော်ရွာတိုက်နယ်အတွင်းမှာမန်ပန်ပြည်သူစစ်တပ်ဖွဲ့နဲ့အစိုးရတပ်မတော်စစ်ကြောင်းတွေတွာလာလှုပ်ရှားတာရှိပြီးပလောင်ရှမ်းနဲ့ကချင်စတဲ့လက်နက်ကင်တပ်ဖွဲ့တွေကတော့မန်းရော်ရွာနဲ့မိုင်30လောက်အကွာတောင်ပေါ်ဒေသတွေမှာလှုပ်ရှားတာတွေရှိကြောင်းရှမ်းတန်တော်စင်သတင်းဌာနကဖော်ပြထားပါတယ်